ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟာဦးညီပူကိုအများပြည်သူတည်ငြိမ်အေးချမ်မှုပြပြအောင်လှုံ့ဆော်လှုပ်ဆောင်မှုဥပဒေပုံမှာ900ခါခွေနဲ့စစ်တွေမြို့နယ်တရားရုံးကဒီကနေ့အောက်တိုဘာလ10ရက်နေ့မှာအလုပ်ကျန်းတဲ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်ဒီကနေ့ဗီဒီယိုကွန်ဖရင့်နဲ့ရုံးထုတ်တဲ့အချိန်မှာအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်ဒီအမှုကိုအာမခံတင်မတင်ဆိုတာကိုတော့ဦးညီပ ဒီနေ့မှာတော့ပုံမှန်ငါခါခွေးနဲ့အလုတ်ချမ်းနဲ့ထောင်းနဲ့ချမှတ်ခံခဲ့ရတဲ့အကြောင်းသူ့ရဲ့ရှေ့နေဖြစ်သူဦးမျိုးမြတ်ဟင်းကဗီဒီယိုကိုပြောပါရယ်ဟုတ်ကဲ့ကြရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးကိုဒီနေ့စစ်တွေမြို့နယ်တရားရုံးကအဲ့ဒါဒီပုံမှန်900ခါခွေးနဲ့အလုတ်ချမ်းနဲ့ထောင်းနဲ့နေ့ချမှတ်လိုက်ပါရယ်အဲ့ဒီမင်းကကျွန်တော်တို့ဦးညီဘူးကိုဒီနိုင် ပညာရှိသူနဲ့ပတ်သက်လို့ဥညီဘူးမှာလည်းသူကအလို့သားဒီမိုကရေစီအခွင့်အရေးရဲ့ဘောလုံးမှုဆောင်ပြောဖြစ်တဲ့အတွက်တာဝန်ရှိတယ်ဆိုတော့တာဝန်ရှိတယ်ဆိုပြီးတော့သုံးသက်ပြီးတော့စစ်တပ်မျိုးနေတရားသူကြီးဦးဝေးနိုင်ကအမိန့်ဆိုင်မဲ့လိုက်တာဖြစ်ပါလေ
ကိုဗစ်ကာယောဂါဖြစ်နေချိန်ကျန်းမာဆွေးဆွေးမှုတွေကိုဗီဒီယိုကွန်ဖရင့်ဆင်းနဲ့လုပ်ခဲ့ပြီးတရားသူကြီးကအွန်လိုင်းပေါ်ကနေအမိန့်ချခဲ့တာဖြစ်ပါတယ်ဒီအမိန့်ချမှတ်မှုနဲ့ပတ်သက်လို့ဗါဆက်လုပ်မယ်ဆိုတာဥညီဘူးအနေနဲ့သူရှိနေတဲ့တိုင်ပင်ခွင့်မရခဲ့ပါဘူးဒါကြောင့်ယူကန်တက်မတက်ဆိုတာကတော့ကာယကံရှင်နဲ့တိုင်ပင်ရမှာဖြစ်တယ်လို့တရားလွတ်တော်ရှင်နေဦးမျိုးမြတ်ဟိန်ကပြောပါတယ
်သူကဒီအာဂရီလိုက်ဆာမှုအာဂရီလိုက်ဆာမှုနဲ့ပုံမှန်နဲ့ပတ်သက်ပြီးတော့အမှုသုံးမှုကိုစစ်တွေ့ထောင်မှာတရားစွဲဆိုတာရှိပါတယ်အဲ့ဒီမှာပဲကျွန်တော်တို့သူကိုအဲ့ဒီအမှုကိုစစ်သွင်းနေတဲ့ချိန်နဲ့ချိန်ထားပါတယ်အဲ့ဒီစစ်သွင်းနေမှာမှကျွန်တော်နဲ့သူနဲ့တွေ့တဲ့အခါမှာသူကဒီအမိခါလာနဲ့ပတ်သက်လို့အယူခံတက်ဖို့ရှိမရှိကျွန်တော်တို့မြင်ပြန်ပြီးမှသူရဲ့တဖော်ထားအပေါ်မူတည်ပြီးကျွန်တော်တို့ယူကန်တက်မတက်မယ်မတက်ဘူးဆိုတာကျွန်တော်သိရမှာပါ
ဦးညီဘူးရဲ့သမီးဖြစ်သူဒေါ်ကြည်ကြည်ဦးကတော့ဒါဟာမတရားပြစ်ဒဏ်ချတာပဲလို့တုံ့ပြန်ပါတယ
်။တခြားတော့ပြောတင်ရတော့မရှိပါဘူး။ဒါကတော့မတရားချတယ်လို့ပဲမြင်တယ်လေ။ညီမတို့အနေနဲ့ဟိုဒီအကရိညာဆိုလို့ရှိရင်ဒါဟာကိုလည်းဟိုဖိဖိအနေနဲ့လည်းတရားတွေလောက်ထားတာမရှိဘဲနဲ့မတရားဆွဆွခါတယ်လို့ပဲညီမကပြောချင်ပါလား။အဲကြောင့်အမြန်လို့ပြန်ထုတ်ပေးပါလို့ပဲတောင်းဆိုချင်တာပေါ့
။ဝန်ကြီးချုပ်ဟောင်းဦးညီဘူးဟာငါးငါးခါဝေးပြင်အာရီတိုင်းစားမှုတုံးမှုနဲ့လည်းတရားဆွဲဆိုခံထားရတာပါ။လာဒူကီမီဒီယာဝန်ကြီးချုပ်ဒေါက်နန်းခင်ထွေးမြင့်ကိုမေလာကမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုဂျွန်လာကဒီငါငါခါကွေးနယ်ပဲထောင်တန်းနဲ့နှစ်စီချမှတ်ခဲ့ပါသေးတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုလည်းဆွဲဆိုထားတဲ့အထက်မှာငါငါခါကွေးပါပါတယ်။ရခိုင်ပြည်နယ်မှာဝန်ကြီးချုပ်အဖြစ်လက်ဆစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စန်းဗနာခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းစိုက်ပျိုးမွေးမြူရေးတက်တော်နဲ့တက်ထူတွင်ဝင်ကြီးဦးကျော်လွင်တို့အာရီလိုက်စားမှုဥပဒေပုံမှန်55နဲ့တရားစွဲဆိုခံထားပါရယ်။ဒါပြင်စစ်တပ်အာဏာမသိမ်းခင်ကတည်းကယာရုကနေဖယ်ရှားခံခဲ့ရတဲ့စီပင်ဝင်ကြီးဟောင်းဦးမေအောင်ကိုလည်းအာရီလိုက်စားမှုပုံမှန်နဲ့ပဲတရားစွဲထားသလိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဥပဒေငြိမ်းချမ်းစွာစီတမ်းလဲလှယ်ခြင်းဆိုင်ရာဥပဒေငြိမ်းစုစီစတဲ့ပုံမှန်တွေနဲ့အလုံချမ်းတဲ့ထောင်ဒဏ်နဲ့နှစ်ချမှတ်ထားသလိုအာရီလိုက်စားမှုပုံမှန်နဲ့လည်းတရားစွဲဆိုထားပါရယ်။ဥရောပပါလီမန်ကအောက်တိုဘာ9ရက်ကြာသပတေးနေ့ကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ထဲမှာသမရဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်ပါဝင်စစ်တပ်ကအာဏာသိမ်းပြီးကလေးကအထိပ္ပယ်မရှိတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားသူအလုံးကိုချွင်းချက်မရှိချက်ချင်းပြန်လည်ပေးဖို့တောင်းဆိုထားပါတယ်။မြန်မာစစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့တာအပါအဝင်ပြစ်မှတ်ထားခိုင်မာတဲ့အေးအေးယူတန်ခတ်မှုတွေကို EU အနေနဲ့ချမှတ်ပေးဖို့ဥရောပကောင်စီကိုတိုက်တွန်းလိုက်သလိုအနာသိမှုမှာပါဝင်နေသူတွေအားလုံးအပေါ်မှာပြစ်မှတ်ထားကန့်သတ်ပိတ်ဆို့မှုတွေလုပ်ဖို့အတွက်လဲဥရောပပါလီမန်ဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်ခင်ဗျာ